ီနှစ်ဆကနေနိုဝင်ဘာလကုန်အထိတရုတ်မြန်မာနယ်စပ်မူဆယ်ဘက်မှာလူကုန်ကူးမှု39ခုဖြစ်ပွားခဲ့ပြီးအဲ့ဒီအထက်ကမြို့သမီး62ဦးနဲ့ကလေး2ဦးကိုကယ်တင်လိုက်နိုင်ခဲ့ပြီးအားလုံးဤဘက်ဟာဇနီးမယားအဖြစ်ရောင်းစားဖို့လူပွဲသားတွေကတွင်းဆောင်ဖျားချောင်းခေါ်ခံခဲ့ရတာလို့အမတ်ဆက်ခွန်လူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့ယုံရဲမှူးကျော်ညွန့်ကပြောပါတယ်လူကုန်ကူးခံရသူတွေဟာနေဆက်မှာဝင်ငွေကောင်းတဲ့အလုပ်တွေရှိတယ်ဆိုပြီးယုံကြည်အောင်ပွဲသားတွေကပြောဆိုခေါ်လာပြီးဒီရောက်မှာတရုတ်မယားအဖြစ်အတရတမှရောင်းစားခံရတာများတယ်လို့ရဲမှူးကျော်ညွန့်ကပြောပါတယ
်အဓိကတော့နေဆက်ဒေသမှာမူဆယ်မှာဝင်ငွေကောင်းတဲ့အလုပ်တွေရမယ်ဒီပုံစံနဲ့ယုံကြည်အောင်စီးအောင်ခေါ်လာတယ်ဒီကြမှာအဲဒီဥစ္စာယူရမယ်အဲဒီကြာယူရှုရှင်ဒီအလုပ်လုပ်တာတွေကိုပူပန်ရမယ်စသည်ဖြစ်ပေါ်သူတို့ဖြစ်လာတာလေတွေ့ရတာပေါ့အဲ့တော့နောက်ပိုင်းမှာတော့ဒီအဲ့လိုမျိုးစီးအောင်ခေါ်ဆောင်လာပြီးတော့မှရုပ်ရောင်ကြောက်အတမလက်ဆက်ဖို့ရောင်းစားခံတဲ့ပြမှုတွေကတော့အများဆုံးဖြစ်နေတာကိုတွေ့ရတာပေါ့
လူကုန်ကူးမှုမှာပါဝင်တဲ့ပွဲစား136ယောက်ကိုလည်းလူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေတွေနဲ့အမှုဖွင့်ရေးယူထားတယ်လို့သိရပါတယ်လူကုန်ကူးခံရသူတွေထဲမှာရန်ကုန်တိုင်းဒေသကြီးလိုင်းသာယာနဲ့မြောက်ကလာပါမြို့နယ်တွေကအများဆုံးဖြစ်ပြီးရခိုင်ပြည်နယ်ကဒုတိယအများဆုံးဖြစ်တယ်လို့ဆိုပါတယ်နိုဝင်ဘာလ26ရက်နေ့ကလည်းရွှေလီမြို့ကဟိုတယ်တစ်ခုမှာအမျိုးသမီးတွေကိုတရုတ်မယားအဖြစ်ရောင်းစားဖို့ဆုထားတယ်ဆိုတဲ့သတင်းပေးတိုင်ကြားချက်ကြားတာကြောင့်တရုတ်နိုင်ငံဘက်ကလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ယုံနဲ့ပူးပေါင်းကကယ်တင်ခဲ့ရတယ်လို့သိရပါတယ်လူကုန်ကူးခံရသူတွေကိုအကူအညီပေးနေတဲ့တရုတ်မြန်မာနယ်စပ်ကလူမှုကွန်ရက်အသင်းတွေလည်းရှိပြီးသူတို့ကိုအကူအညီတောင်းသူတွေကိုမူဆယ်လူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့တရုတ်နိုင်ငံဘက်ကတာဝန်ရှိသူတွေပူးပေါင်းပြီးကယ်တင်နိုင်ခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့မကယ်တင်နိုင်ခဲ့ပဲရောင်းစားခံရသူအများကြီးရှိနေပါသေးတယ်။တရုတ်နိုင်ငံမှာလူပွဲစားကနေတရုတ်မယားအဖြစ်ရောင်းစားခံရသူတွေကကယ်တင်နိုင်ခဲ့တဲ့အရေးအတွက်ထက်များတယ်လို့ရွှေလီအခြေစိုက်မုံမခဖောင်ဒေးရှင်းနိုင်ရကဒေါ်မုံမခကပြောပါတယ်
။ဟိုကယ်နိုင်တဲ့လူဦးရေကနည်းတာပေါ့မကယ်နိုင်ပဲနဲ့အဲ့လိုဟိုဘက်ကိုရောင်းစားခံရတဲ့လူဦးရေပုံများမယ်လို့ကျမတို့ကတော့အဲ့လိုမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကုညီတောင်းလာတဲ့ဆိုရင်ကျမတို့လက်လမ်းညီတလောက်ဆိုရင်တော့ကုညီပေးနိုင်တယ်။ဘာလို့လဲဆိုအတွင်းဘက်ကိုရောက်သွားပြီဆိုရင်တော့အနည်းနဲ့အများတော့ကုညီနိုင်ခဲ့တဲ့ဟာတွေလည်းရှိတယ်။ဒါပေမဲ့အချိန်ကတော့အကန့်အသတ်ထားလို့မရဘော့
။ဝမခဖောင်ဒေးရှင်းဟာတရုတ်နိုင်ငံရောက်မြန်မာနိုင်ငံသားတွေကိုလိုအပ်တဲ့အကူအညီတွေပေးနေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံရသူအများစုဟာတော်ရရီကိုရောင်းစားခံရသူများတာကြောင့်အကူအညီတောင်းသူတွေရှိပေမဲ့ကူညီဖို့ခက်ခဲတယ်လို့ဒေါ်မုံမခကပြောပါတယ်။တရုတ်နိုင်ငံအတွင်းဇနီးမယားအဖြစ်ရောင်းစားခံရတဲ့အမျိုးသမီး1000နီးပါးလောက်ရှိတယ်လို့သူကခန့်မှန်းပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နှစ်နိုင်ငံဆိုးရခြင်းသဘောတူစာချုပ်တွေနဲ့တရားဝင်တွားရောက်လုပ်လုပ်ခွင့်ရရှိထားတဲ့နိုင်ငံမဟုတ်ပေမဲ့မြန်မာနိုင်ငံသားအများအပြားတွားရောက်လုပ်ကိုင်နေကြတာပါ။တရားဝင်တွားရောက်တာမဟုတ်တဲ့အတွက်တရုတ်နိုင်ငံဘက်မှလူကုန်ကူးခံရတာလောက်ကလာစားမရတာတွေရင်ဆိုင်ကြုံတွေ့ရပါတယ်အစိုးရအနေနဲ့တရုတ်နိုင်ငံကိုအလို့သမားတွေတရားဝင်သွားခွင့်ရအောင်လှုပ်ဆောင်ပေးစေနဲ့လို့မူဆယ်မြို့ကရုဏာလူမှုကူညီအသင်းကဦးတောင်းထွန်းကပြောပါတယ
်ကဲတဲ့ဆိုလို့ရှိရင်လေတရုတ်နိုင်ငံမှာလည်းလူ့သမားလူရဲချက်ကမြင်မာနေတာပဲအဲ့လိုမြင်မာတဲ့အခါမှာကျွန်တော်မြန်မာနိုင်ငံလှုပ်လှုပ်မဲ့သူတွေအတွက်တရားဝင်ခွင့်ပြုချက်တွေဟိုနှစ်နိုင်ငံ MOU လက်မှတ်ထိုးတာတွေဆောင်ရွက်နိုင်လို့ရှိရင်တော့ခုနလူကုန်ကူးတာတွေမတရားဖိနှိပ်ခံရတာတွေလုံခလာတာမရတာတွေအဖမ်းဆီးခံရတာတွေတော့အများကြီးတက်တာသွားမယ်။နောက်ကုနိုင်ငံလည်းအလုလုသွားတဲ့လူတွေအတွက်လည်းအဆင်ပြေသွားမယ်။အဲ့လိုပဲလို့ကြီးစားပါတယ်ဗျ
။2018ခုနှစ်အတွင်းမှာတော့လူကုန်ကူးမှု40အနည်းဆုံးရှိခဲ့ပြီးအမျိုးသမီး58ယောက်ကိုရဲတပ်ဖွဲ့ကကယ်တင်ခဲ့ရပါတယ်။ဒီနှစ်17လအတွင်းလူကုန်ကူးခံရသူအမျိုးသမီး60ကျော်ရှိလာတာကြောင့်တရုတ်ဇနီးမယားအဖြစ်လူကုန်ကူးခံရသူပိုတိုးလာတယ်လို့ဆိုရမှာပါဒီလိုလူကုန်ကူးမှုတွေမှာလူပွဲစားတွေကတဆင့်ခံရတာရှိသလိုမိဘဆွေမျိုးအိမ်နာနေခြင်းအသီးမိတ်ဆွေတွေကလည်းရောင်းစားတာတွေရှိတယ်လို့အကူအညီပေးနေသူတွေကပြောကြပါတယ်ခင်ဗျာ